မြန်မာနိုင်ငံမှာရှိတဲ့တရုတ်လူမျိုးတွေဟာဖေဖော်ဝါရီလ10ရက်နေ့မှာကြာရောက်တဲ့တရုတ်နှစ်တစ်ခုပွဲတော်ကိုတနင်္ဂနွေနေ့ညကရန်ကုန်မြို့နယ်မှာရှိတဲ့တရုတ်တန်းမှာဆင်နွှဲခဲ့ကြပါတယ်။တရုတ်လူမျိုးတွေဟာဘုံကျောင်းတွေကိုသွားပြီးဖျားရှိခိုးတာတရုတ်နဂါအကကိုကြည့်ရှုတာတွေပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ကတရုတ်နယ်ဘွားဦးကျင်မောင်ကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းလွတ်တော်စည်းဝေးပွဲတွေကိုစတင်ခေါ်ယူခဲ့ပြီးတဲ့နောက် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသည့်အနေနဲ့ကောင်းမွန်တဲ့အနာဂတ်ကိုဦးဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။ဒီသင့်မှာစနစ်စင်းနဲ့တိုင်းကြီးလည်းသူတဲ့ကြီးပွားမယ်။နောက်ခေါင်းဆောင်ခေါင်းတွေလည်းပေါ်ထွက်လာပြီဆိုတော့ဒီနေ့မှကျွန်တော်ကတော့အကောင်းဆုံးဖြစ်မယ်လို့မျှော်လင့်ပါတယ
်။တခြားတရုတ်နယ်ပွားတူဖြစ်တဲ့ကိုမျိုးခိုင်ကလည်းဒီနေ့ရဲ့တင်ကြတာဖြစ်တဲ့မြောက်နေ့ရဲ့ထူးခြားမှုကိုအခုလိုပြောပြပါရစေ
။တရုတ်လူမျိုးတွေဆိုတဲ့ဒီကမြောက်နေ့ပေါ့နော်။ရောက်တော့ပါထူးခြားမြောက်ပေါ့။ဒီနေ့ကအရန်ကောက်ပါတယ်။အဲ့အတွက်လည်းအားလုံးကဒီဖျားကြောင်လာပြီးတော့နောက်နေ့မှနှစ်ကူကောက်အောင်ဆူတောင်းကြတယ်။ဟိုအလေးထိုင်ကြတယ်ပေါ့နော်။နောက်နေ့တော့အားလုံးစီးပွားရေးကောက်ပေါ့။လာပြီးတော့ဖျားမဆူတောင်းတာပေါ့
။တရုတ်နိုင်ငံဘေကျင်းမြို့မှာလည်းတရုတ်လူမျိုးတွေတနင်္ဂနွေနေ့ညကနှစ်တစ်ကူပွဲအကျိုးပွဲတွေဆင်နွှဲခဲ့ကြပါလေ။အများစုကတော့မကြခင်ကြောက်တော့မဲ့မြောက်နှစ်ကိုကြိုဆိုရင်းအစဉ်အလာအတိုင်းဖက်ထုတ်တွေစားပြီးတော့မီရှူမီဗန်နဲ့ပြောင်းအိုးတွေပြစ်ပေါက်ခဲ့ကြပါလေ။နှစ်တစ်ကူအချိန်ဟာတရုတ်လူမျိုးတွေအနေနဲ့မိသားစုနဲ့အိမ်မှာအတူနေကြတဲ့အစဉ်အလာရှိပေမဲ့လည်းတချို့လူငယ်တွေကတော့စားတောက်ဆိုင်တွေသွားပြီးတော့ဖက်ထုတ်ကိုဝယ်စားကြပါလေ။တရုတ်နိုင်ငံမှာအခုနှစ်အတွက်စီးပွားကျဆင်းမှုနဲ့ရင်ဆိုင်နေရတာမီရှူမီဗန်နဲ့ပြောင်းအိုးပြစ်ပေါက်မှုတွေကိုအစိုးရကကန့်သတ်ထားတာတွေကြောင့်ဘေကျင်းမြို့ရဲ့ကောင်းကင်ဘီဟာအခါတိုင်းနှစ်တည်းလိုမီရှူမီဘန်အနေနဲ့ပြည်မနေပေမဲ့လည်းပျော်ပါလိုကြတဲ့လူငယ်တွေကတော့ပတ်စံစုဝယ်ပြီးတော့မီရှူမီဘန်နဲ့ပြောင်းအိုးတွေကိုပြစ်ပေါက်ခဲ့ကြပါတယ်။မီရှူမီဘန်နဲ့ပြောင်းအိုးပြစ်ပေါက်တာဟာမကောင်းဆိုးဝါးတွေကိုမောင်းထုတ်ပြီးတော့နှစ်သစ်မှာချမ်းသာကြွားဝမှုကိုဖန်တီးပေးတဲ့နှက်ကောင်းနှက်မြကိုယ်အိမ်ရှိတကားဝကိုရောက်လာစေတယ်လို့တရုတ်လူမျိုးတွေကအယူအဆရှိကြတာဖြစ်ပါတယ်။အလားတူပဲတရုတ်နှစ်သစ်ကူပွဲတော်တွေကိုမလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နိုင်ငံတို့မှာရှိနေကြတဲ့တရုတ်နယ်ပွားတွေတင်းနှင်းနယ်တွေကဆင်နွှဲခဲ့ကြပါတယ်။